မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9.19 19.25 တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမခင်ပြူထွေးပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသရင်းတောင်ကိုရီးယားနိုင်ငံတွေမှာဒီနေ့နောက်ထပ်ရောဂါပိုးကူးစက်တဲ့သူတွေတိုးလာနေပြီးတော့ဒီအခြေအနေကြောင့်ပဲကမ္ဘာတဝန်းအစုချေရာဈေးကွက်တွေမှာလည်းအကြီးအကျယ်ကျဆင်းလာပါတယ်။နောက်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားမှာအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိသွားနိုင်ဖို့ဆွေးနွေးနေတဲ့အကြောင်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေအတူပြောပြပေးသွားပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ကြရမယ့်သတင်းလွှာလေးထဲမှာပြည်တွင်းပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်မှုတွေအကြောင်းနောက်ဆုံးအခြေအနေတွေကိုဇက်တိုက်နားဆင်ကြရမှာဖြစ်ပြီးဒီထဲမှာတော့မြန်မာပြည်ထဲမှာစောင့်ကြည့်စစ်ဆေးနေတဲ့အခြေအနေကိုအခုလိုသိရမှာပါ။တ
ောင်ပြလူနာလည်းတစ်မရှိပါဘူး။စောင့်ကြည့်လူနာဖြစ်တမကူတာတဲ့လူနာတစ်လည်းမရှိပါဘူး။အခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာတော့ COVID-19 ရောဂါတစ်ခွဲတည်း
ကူးဖြတ်ယောဂတိုက်ဖြတ်ရေးဌာနတာဝန်ရှိသူရဲ့ VOA ကိုဖြေကြားချက်နဲ့အတူအမေရိကန်ပြည်ထောင်စုကူးစက်ယောဂအထူးကဒေါက်တာဇေယသက်ကို Skype ကနေတဆင့်ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်မှုဖြစ်လာနေသလဲဆိုတာကိုလည်းသိကြရပါမယ်ရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသရင်းတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်တဲ့သူတွေတိုးလာနေပြီးတော့ကမ္ဘာတဝန်းအစုချေရာဈေးကွက်မှာလည်းရိုက်ခတ်မှုတွေရှိလာပါတယ်။ဒီကမ္ဘာတဝန်းမှာရှိတဲ့အစုချေရာဈေးတွေတိတိတသားကျဆင်းလာခဲ့တယ်လို့ပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာသန်းပေါင်း2500ရန်ပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုထားပါတယ်။ဂျပန်အစုချေရာဈေးတွေကတော့ဒီကနေ့မှ2ရက်ဆက်တိုက်ရှုံးပေါ်ခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလိုအပ်တာမှန်သမျှကိုဝိုင်းဝန်းဆောင်ရွက်သွားကြဖို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းကမ္ဘာတဝန်းကအစိုးရတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်ဒီကနေ့မှသေဆုံးသူ82ဦးနဲ့ကူးစက်ခံရသူ508ဦးထပ်တိုးလာတာကြောင့်ဒီဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ခဲ့တဲ့လွန်ခဲ့တဲ့2လကစလို့အခုဆိုရင်နိုင်ငံအတွင်းမှာသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရသူကတော့9500ကျော်သွားပါပြီ။တရုတ်နိုင်ငံအပြင်ဘက်ကူးစက်မှုတွေမှာတော့တောင်ကိုရီးယားနိုင်ငံမှာအဆိုးအဆုံးရှိနေတာပါ။သေဆုံးသူ11ဦးနဲ့ကူးစက်ခံရသူ1000လောက်ရှိနေတာဖြစ်ပါတယ်။ယောဂါပြန့်နှံ့ဖြစ်ပွားမှုတွေကိုဟန့်ကြားဖို့အတွက်ဒီနှစ်စာသင်နှစ်အစကိုရက်နောက်ဆုတ်ထားပြီးတော့လူတွေအနေနဲ့ဖျားနာတာဒါမှမဟုတ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတခုခုခံစားရရင်နေအိမ်တွေထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းချပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာကမ္ဘာနိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးတော့အရေးပေါ်စောင့်ကြည့်ရမယ့်အခြေအနေတစ်ရပ်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားတာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအတော့ကိုဆိုးဝါးနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောဆိုလိုက်ပါတယ်
။정부는범국가적역량을모아대국경북과함께바이러스와의싸움에서
အခြေအနေတွေအတော့ကိုဆိုးဝါးနေတဲ့အတွက်အထူးကန့်သတ်ဆုံးအဖြစ်ကြေညာရုံနဲ့မလုံလောက်တော့ဘူးလို့သမ္မတမွန်ဂျေအင်ကပြောဆိုထားတာပါ။ယောဂါကူးစက်ပြန့်နှံ့နေတဲ့ဒေဂူးမြို့ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတမွန်ကယောဂါတိုက်ဖျက်ရေးမှာအနိုင်ရအောင်လုပ်သွားမယ်အပြင်အစိုးရဘက်ကအပြည့်အဝထောက်ပံ့ကူညီသွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်။လက်တလောရက်တွေမှာယောဂါကူးစက်ခံရသူအရေအတွက်တိတိတသားကြာဆင်းသွားပြီလို့တောင်ကိုရီးယားတာဝန်ရှိသူတွေကကြေညာထားတာပါ။တောင်ကိုရီးယားဟာတရုတ်နိုင်ငံပြည်ရင်ကူးစက်ခံရသူအများဆုံးဖြစ်နေပြီးတော့3ရက်ဆက်တိုက်3ဆလောက်ယောဂါကူးစက်မှုနှုန်းတိုးသွားခဲ့ပြီးစုစုပေါင်း863ဦးထိရှိလာခဲ့တာပါ။တောင်ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့နိုင်စင်သတင်းထုတ်ပြန်ချက်မှာတော့ယောဂါကူးစက်ခံရသူနောက်ထပ်60ဆန်းသက်သူရှိခဲ့တယ်လို့ဆိုထားပါတယ်။ယောဂါကူးစက်ခံရသူ80ရက်ခန့်နှုန်းကျော်ဟာနိုင်ငံထက်ကစတုထအကြီးဆုံးမြို့ဖြစ်တဲ့ဒီဂူးနဲ့သူ့ရဲ့ဘေးချင်းကရက်က Not Yukong ပြည်နယ်တွေကဖြစ်ပါတယ်။လူရည်နှစ်တန်းခွဲရှိတဲ့ဒီဂူးမြို့လမတွေမှာနှာခေါင်းစည်းတွေဝဲဖို့ဆိုင်တချို့မှာတန်းစီနေတဲ့လူတွေကလွဲလို့ရက်တွေနဲ့ချီလူသူကင်းမဲ့နေတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတွေရရှိဖို့အတွက်နှစ်နိုင်ငံဆွေးနွေးနေကြတဲ့အကြောင်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှစ်ဦးစလုံးကဒီကနေ့ပဲပြောဆိုကြပါတယ်
။ Our teams have made tremendous progress on a comprehensive trade agreement and I'm optimistic we can reach a deal that will be a greater
နောက်နှစ်ဖက်အကျိုးရှိစေမဲ့ကုန်သွယ်ရေးသဘောတူညီမှုရရှိဖို့နှစ်နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရရှိနေတယ်လို့သဘောတူညီမှုရလိမ့်မယ်လို့လည်းအကောင်းမြင်မျှော်လင့်ထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အိန္ဒိယကြီးစင်နောက်ဆုံးနေ့ဝန်ကြီးချုပ်မိုရီနဲ့နယူးဒယ်လီမြို့မှာဆွေးနွေးအပြီးမှာအဲ့ဒါလိုပြောဆိုလိုက်တာပါ အမေရိကန်နိုင်ငံထုတ်ရဟတ်ယင်တွေနဲ့စက်သုံးပစ္စည်းတွေကိုဒေါ်လာ3ဘီလီယံပို့အိန္ဒိယကဝယ်ယူဖို့သဘောတူညီမှုရခဲ့တာကိုလည်းသမ္မတထရမ့်ကကြေညာခဲ့ပါတယ်။အကြံဖတ်မှုတံပြန်ချိန်မုံရေးအင်တာနက်ဆိုင်ပါလုံခြုံရေးနဲ့ရေချောင်းသွားလာမှုလုံခြုံရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွေ့မြင့်ဆောင်ရွက်သွားဖို့အတွက်ကိုလည်းသဘောတူညီမှုရရှိခဲ့တဲ့အကြောင်းသမ္မတထရမ့်ကပြော ကလည်းအမြင့်ဆုံးအဆင့်ကိုရောက်နေပြီဆိုပြီးချီးကျူးပြောဆိုပါရယ်အိန္ဒိယနိုင်ငံကိုနှစ်ရက်ကြာတရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပရမနေတုံးကတော့ဒီထောက်ပေါင်းများစွာသောအိန္ဒိယဒေသခံပြည်သူတွေကိုခရစ်ကတ်ကစားကွင်းကြီးအထွန်းမှာမိကွန်းပြောကြားခဲ့တယ်လို့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဘန်ဂန်ဒီရဲ့နေအိမ်ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းလေကြောင်းတိုက်ခတ်မှုအတွင်း IS စစ်သွေးကြလေဦးထံမှနေကိုချေမှုန်နိုင်ခဲ့တဲ့အကြောင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်ဘက်အရာရှိတွေကပြောပါတယ်အမေရိကန်ကြောတောင်နောက်ခံပေးထားတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တပုံတွေအကြားတပတ်ကြာတိုက်ခတ်မှုတွေရှော့ချရေးသဘောတူညီချက်လေးရက်မြောက်လာချိန်မှာအခုလိုချေမှုန်ခဲ့တာပါအကြမ်းဖက်လှုပ်ရှားမှုချေမှုန်ရေးဒီကနေ့လေကြောင်းတိုက်ခတ်မှုတစ်ခုကိုတော့ပါကစ္စတန်နိုင်ငံနဲ့နယ်စပ် IS တပ်ဖွဲ့တွေအခြေစိုက်တဲ့အာဖဂန်ကူနာပြည်နယ်ကိုပြစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအာဖဂန်ဆိုင်ရာအမေရိကန်စစ်ဘက်ပြောခွင့်ရဗိုလ်မှူးကြီးဆိုနီလက်ဂတ်ကတလူမှုကွန်ရက်မှာရေးသားခဲ့ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအမေရိကန်အာဖဂန်နဲ့တာလီဘန်တို့ကြားသဘောတူညီမှုအတိုင်းလိုက်နာကျင့်သုံးနေတဲ့တစ်ချိန်တည်းမှာပဲအာဖဂန်ပြည်သူတွေကိုကာကွယ်ဖို့အတွက် IS အကြမ်းဖက်အဖွဲ့ပုံအောင်နေတဲ့နေရာအလုံးကိုအမြင့်ပြတ်ဆက်လက်ချေမှုန်းသွားမယ်အကြောင်းလဲဗိုလ်မှူးကြီးလက်ဂတ်ကအလေးပေးပြောကြားခဲ့ပါတယ်အာဖဂန်နိုင်ငံတော်ကပြစ်ခတ်တိုက်ခိုက်မှုတွေ9ရက်ကြာရပ်ဆယ်ရေးအမေရိကန်နဲ့တာလီဘန်အဖွဲ့အကြားပထမအဆင့်ယာယီသဘောတူညီချက်ကတော့စနေနေ့မှာအဆုံးသတ်မှာပါဒီအပြစ်ခတ်ရပ်ဆယ်ရေးအောင်မြင်တော့အမေရိကန်ပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးနောက်တစ်ဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုရှေ့တရင်မှာတည်းလက်မှတ်ရေးထုတ်ဖို့အစီအစဉ်ထားတာလည်းဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဖြူအမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းနိုင်ငံခြားသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့အတွက်ကြိုးပမ်းနေကြတဲ့ပါတီတွင်းကိုယ်စားလှယ်ခုနှစ်ဦးဒီကနေ့ညတောင်ကာရိုလိုင်းနားပြည်နယ်မှာအကြိမ်နဲ့စကားဆက်တွေ့ကြဖို့ရှိပါတယ်။ပါတီတွင်းသမ္မတလောင်းအကျိုးရွေးကောက်ပွဲတွေကျင်းပနေတာမှာဗမာပြည်နယ်ထက်လွတ်တော်မဲဘန်နီဆန်ဒါစ်ဟာအစောပိုင်းအကျိုးရွေးကောက်ပွဲတွေမှာလိုပဲစနေနေ့ကကျင်းပတဲ့နီဗာဒါကော့ကက်စ်မှာလည်းဆက်ပြီးတော့အနိုင်ရခဲ့ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ခွင့်ရဖို့အတွက်ပါတီတွင်းလိုအပ်နေတဲ့ကိုယ်စားလှယ်မဲ့အရေးအထွတ်အများဆုံးရထားတာကြောင့်လက်ရှိမှာတော့ပါတီတွင်းသမ္မတလောင်းနေရာအတွက်ထိတ်ဆုံးမှရှိနေတဲ့သူပါဒါကြောင့်လည်းဒီကနေ့ညစကားစစ်ထိုးပွဲမှာချန်တဲ့ကိုယ်စားလှယ်တွေကသူ့ကိုထိုးနှက်တာကိုခံရနိုင်ပါတယ်။ဒါပေမဲ့လူထုစစ်တမ်းတချို့မှာကတော့ဒုသမ္မတဂျိုးဘိုင်ဒန်ကိုလည်းအာယုံဆိုင်တိုက်ခိုက်နိုင်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နေဗာဒါအကျိုးရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်ကမစ္စတာဆန်ဒါစ်နောက်မှာဒုတိယနေရာလိုက်ခဲ့တာဖြစ်ပြီးတော့ကိုယ်စားလှယ်မဲ့အရေးအထွတ်မှာတော့တတိယအများဆုံးရထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်မှာလူလူထောက်ခံမှုအားကောင်းတဲ့ဘိုင်ဒန်အတွက်ဒီပြည်နယ်မှာတော့ဆန်ဒါစ်ထက်ထောက်ခံမှုပိုးပြီးတော့ရနေတာဖြစ်ပါတယ်။လက်ရှိမှာလူလူထောက်ခံမှုတိတ်မတွေ့ရသေးတဲ့ဘီလီယံနာတထေးကြီးတွမ်စတီယာအတွက်လည်းဒီပွဲမှာထောက်ခံမှုရလာနိုင်ခြေရှိပြီးတော့တခြားကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့အိန္ဒိယနာပြည်နယ်ဆောက်ဘန်မြို့တော်ဝင်ဟောက်ပီးဘူဒီချက်မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်မင်နီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီကလိုဘချာတို့ထက်ကျော်ပြီးတော့ဒီတောင်ကကာရိုလိုင်းနာပွဲမှာရှေ့ကိုရောက်သွားနိုင်တယ်ဆိုပြီးတော့လူထုစစ်တမ်းတွေကဖော်ပြနေကြပါတယ်ရှင်
American Hollywood အထင်ကြီးလုပ်ငန်းရှင်ဟောင်းဖြစ်တဲ့ Harvey Weinstein ကိုလည်းမိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ Harvey Weinstein ကိုတချိန်ကဩဇာကြီးတဲ့ထိတ်သီး Hollywood လုပ်ငန်းရှင်ကြီးအဖြစ်ကနေအဆုံးသတ်သွားစေတယ်လို့လိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေကိုဆန့်ကျင်လှုပ်ရှားတဲ့ Me Too လှုပ်ရှားမှုအတွက်လည်းအောင်းပွဲတရဖြစ်ပါတယ်။အသက်69နှစ်အရွယ် Harvey Weinstein ကိုမတိမ်မှုလိမ်မိုင်းဆိုင်ရာပြစ်မှုဆွဲချက်တစ်ခုနဲ့အပြစ်ရှိကြောင်း New York တရားရုံးကစီရင်ချက်ချခဲ့တာပါ။ Weinstein ဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်အမျက်ထုတ်ခဲ့တဲ့ဆိုတဲ့အပြင်းထန်ဆုံးပြစ်မှုဆွဲချက်ကနေတော့ ုံခွင့်ရခဲ့ပါတယ်။ဝိုင်းစတင်ရဲ့လိမ်မိုင်းဆိုင်ရာမလျော်မကန်ထိပါစော်ကားခံရတဲ့ဆိုပြီးအမျိုးသမီး80နေပါကဆွဆွဲထားတာပါ။ဝိုင်းစတင်ဟာသူကျိုးလွန်ခဲ့တာတွေအတွက်တာဝန်ခံရတာဖြစ်ကြောင်းသူကျိုးလွန်ခဲ့သူတွေအပေါ်မှာဩဇာတုံးချင်းချမှုမဒိမ့်မှုကိုတိလက်ရောက်ကျိုးလွန်မှုလဲဖျားမှုအရှက်ရစေမှုစတဲ့ပြစ်မှုတွေကျိုးလွန်ခဲ့တယ်လို့နယူးယောက်ခရိုင်အစိုးရရှင်နေခိုင်ဗန့်စ်ကပြောပါတယ်။ဟာဗေးဝိုင်းစတင်ဟာအပြစ်ဒဏ်တွေကိုလာမဲ့မတ်လ17ရက်နေ့ကနေစတင်ကြားခံရမှာဖြစ်ပြီးတော့ထောင်ဒဏ်25နှစ်ထိကြားခံရနိုင်ခြင်းရှိတာပါ။ဝိုင်းစတင်ကတော့သူ့အနေနဲ့ဒီလိုပြစ်မှုတွေကိုကျူးလွန်ထားတာမရှိဘူးလို့ညင်းဆိုထားပါတယ
်။အကြမ်းဖက်ပြစ်ပခါတွေတိုးလာနေတဲ့ဆီးရီးယားနိုင်ငံအီတလီမျိုးကအခြေအနေနဲ့ပတ်သက်ပြီးတော့ထိတ်သီးဆွေးနွေးပွဲတရက်ကျင်းပဖို့ကြိုးပမ်းနေပြီးဥရောပသမဂ္ဂ EU အတွင်းအရေးပါတဲ့နိုင်ငံကြီးတွေဖြစ်ကြတဲ့ပြင်သစ်ဂျာမနီနဲ့နောက်ရုရှားနိုင်ငံတို့အကြားမှာသဘောတူညီချက်ကတော့မရသေးဘူးလို့တူရကီသမ္မတရီဂျက်ပ်သေယစ်အာဒိုဝန်ကဒီကနေ့ပြောဆိုလိုက်ပါတယ်။လာမယ့်ဒီမတ်လ5ရက်နေ့မှာရုရှားပြင်သစ်ဂျာမနီခေါင်းဆောင်တွေပါဝင်ပြီးတော့ဆီးရီးယားအရေးလေးနိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတူရကီသမ္မတအာဒိုဝန်ကပြီးခဲ့တဲ့စနေနေ့တုန်းကကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နောက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားမှာသဘောတူညီချက်မရနိုင်သေးပဲဖြစ်နေတဲ့အကြောင်းအဇာဘိုင်ဂျန်နိုင်ငံကိုမထွက်ခွာခင်သတင်းစာရှင်းလင်းပွဲမှာမစ္စတာအာဒိုဝန်ကသတင်းထုတ်တွေကိုပြောဆိုခဲ့တာပါ။တကယ်လို့လေးနိုင်ငံထိပ်သီးဆွေးနွေးပွဲဖြစ်မလာရင်တော့ရုရှားသမ္မတပူတင်နဲ့ပဲတူရကီနိုင်ငံမှာတွေ့ဆုံဆွေးနွေးမယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာတပုံအဖွဲ့တွေနောက်ဆုံးခြေကုပ်ယူထားတဲ့အီဒလစ်ဒေသကိုပြန်လည်သိမ်းယူနိုင်ဖို့အတွက်ရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားဆိုရတပ်ဖွဲ့တွေကဒီလထဲမှာအကြီးအကျယ်ထိုးစစ်ဆင်နေတာမှာဒီဆီးရီးယားတပုံတွေကိုကူညီပေးနေတဲ့တူရကီတပ်ဖွဲ့တွေလည်းတိုက်ခိုက်ခံနေရတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်လည်းတူရကီနဲ့ရုရှားကိုယ်စားလှယ်တွေဆီးရီးယားအရေးစစ်ဆင်ညှိနှိုင်းတာတွေဖြစ်လာတာပါ။ဒေသခံတသန်းလောက်အိုးအိမ်တွေထွက်ပြေးနေကြတဲ့အီတလီဒေသအတွင်းတိုက်ခိုက်မှုတွေဟာအလွန်အမင်းစိုးရိမ်စရာအခြေအနေကိုရောက်နေတဲ့ဆိုပြီးကုလသမဂ္ဂကလည်းတနင်္လာနေ့တုန်းကထပ်မံသတိပေးပြောဆိုထားပါရဲ့ရှင်
ဥရောပသမဂ္ဂ EU ထက်ကနေပြည်ထောင်နိုင်ငံပြီးခဲ့တဲ့လကနှုတ်ထွက်သွားပြီးတဲ့နောက်ပြည်ထောင်နိုင်ငံရဲ့ EU ကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့ EU အဖွဲ့ဝင်ဝင်ကြီးတွေခက်ခက်ခဲခဲညှိနှိုင်းရအောင်ပါပါ။နှစ်ဖက်ကုန်သွယ်တဲ့နေရာမှာ EU ရဲ့စံသတ်မှတ်ချက်တွေဖြစ်တဲ့အစိုးရဘက်ကထောက်ပံ့ကူညီမှုတွေကနေတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စံသတ်မှတ်ချက်တွေအထိပါဝင်တဲ့စီမင်းစည်းကမ်းအားလုံးကိုလန်ဒန်ဘက်ကတန်းတူလိုက်နာမှသာလျှင်ပြည်ထောင်နဲ့ကုန်သွယ်ရေးသဘောတူညီမှုဆန္ဒရှိပါတယ်လို့ EU စစ်ဆက်ညှိနှိုင်းရေးမှူးမီရှယ်ဘာနီယာကပြောပါတယ်။ပြည်ထောင်နိုင်ငံကတော့အဲ့ဒီတောင်းဆိုချက်တွေကိုပယ်ချထားပြီးဖြစ်တယ်လို့ဥရောပကနေပရတင်ခွဲတော်ရေးဖြစ်လာစေတဲ့အကြောင်းရင်းတွေထဲမှာ EU ရဲ့အဲ့ဒီစီမင်းစည်းကမ်းတွေကြောင့်လည်းပါတယ်လို့ပြောဆိုထားပ
ါအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့လမ်းလောင်လို့ပြောပြခဲ့ကြတာပါရှင်အခုနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးနေတဲ့နောက်ဆုံးရအခြေအနေတွေကိုပြောပြပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာမရှိသေးပေမဲ့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်။ဒါအပြင်ယောဂါပိုးကူးစက်ခံရမှုရှိမရှိစစ်ဆေးအတည်ပြုနိုင်ဖို့လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေလည်းပြည်တွင်းမှာအဆင့်သင့်ရှိနေတဲ့အကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကပြောပါတယ်။တစ်ဆက်တည်းလူပေါင်း900နီးပါးလိုက်ပါလာမဲ့အပျော်စီးသင်္ဘောတစ်စင်းမြန်မာနိုင်ငံကိုမက်လာဇန်မှာစိုက်ကပ်မှဖြစ်လို့လိုအပ်တာတွေကိုစီစဉ်ပစ်စင်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့သတင်းတောက်စုစုကပြောပြမှာပါရှင
် COVID-19 စောင့်ကြည့်တဲ့တန်တရားလူနာမြန်မာနိုင်ငံမှာမရှိသေးပေမဲ့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်မနီယောညာ၈နှစ်ရဲ့အထိမှာဆိုရင် COVID-19 ယောဂါနဲ့ပတ်သက်ပြီးတော့တန်တရားလူနာလည်းတက်မရှိပါဘူးစောင့်ကြည့်လူနာဖြစ်တမကုသတဲ့လူနာတက်လည်းမရှိပါဘူးအခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာတော့ COVID-19 ယောဂါတခွဲတည်းကမတွေ့ရှိသေးတော့လေကျမတို့ယောဂါစောင့်ကြည့်ကြည့်ရှုခြင်းလုံးအောင်ကျမတို့ဆက်လက်ပြီးတော့အရှင်ဦးကြီးပြီးတော့ဆောင်ရွက်နေရှိပါတယ်
အခုလ23ရက်ကနေ18ရက်အထိရန်ကုန်မြို့ကို9ရက်ကြာလာရောက်လည်ပတ်ခဲ့တဲ့အသက်34နှစ်အရွယ်ကိုရီးယားနိုင်ငံသူကို COVID-19 လူနာအဖြစ်နဲ့ကိုရီးယားနိုင်ငံကပြီးခဲ့တဲ့တနင်္ဂနွေနေ့မှာအတည်ပြုခဲ့ပါတယ်အဲ့ဒီအမျိုးသမီးဟာမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တာကြောင့်သူနဲ့အနီးကပ်နေထိုင်ခဲ့သူ9ဦးနဲ့သူတို့ရဲ့မိသားစုဝင်15ဦးပေါင်း22ဦးတို့ကိုသက်ဆိုင်ရာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကတီးခြားထားရှိပြီး14ရက်ကြာစောင့်ချက်ကြည့်ရှုသွားမယ်လို့ပြောပါတယ်လာမယ့်မတ်လ4ရက်မှာဖူခက်ကနေမြန်မာနိုင်ငံနဲ့ဝင်ရောက်ဆိုင်ကပ်မယ်အပျော်စီးသင်္ဘောနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေပေါင်းဆက်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကဆိုပါတယ်
မြန်မာနိုင်ငံမှာတော့ဒီအပျော်စီးသင်္ဘောစိုက်ကပ်မဲ့ကိစ္စကတော့မတ်လ4ရက်နေ့မှာတော့စိုက်ကပ်ဖို့ ဒီ plan နေတော့ရှိနေတာပေါ့နော်ဒါတွေကလည်းသူကအခုနေနေညစီမှာတော့မဟုတ်6လတည်းနဲ့ကြိုးပြီးတော့ plan လောက်ထားတဲ့ကိစ္စတွေဖြစ်တယ်ဒါအချင်းပတ်သက်လို့ကျွန်တော်တို့ဆက်ဆံရဝန်ကြီးဌာနတွေအဖွဲ့အစည်းတွေကျွန်တော်တို့တောင်းတနေနိုင်ပြီးတော့အကောင်းဆုံးအကြီးအကဲတွေကိုကျွန်တော်တို့လုံးဆောင်နေပါတယ်ဘယ်တော့တော့ပြောလို့ရပါတယ်ဒီနေ့ကျွန်တော်တို့ဝန်ကြီးဌာနအစည်းအဝေးမှာဒါကိုကျွန်တော်တို့အသေးစိတ်ရှင်းပြပါမယ်အဲ့ဒါကြာရင်ထုတ်ပြန်ပါမယ်
အဲ့ဒီအပျော်စီးတင်မော်မှာခရီးသည်900နီးပါးနဲ့တင်မော်အမှုတန်းပေါင်း400နီးပါးပါဝင်ပြီးအသေးစိတ်အချက်အလက်တွေကိုစုံစမ်းနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်းမှာအခုချိန်ထိ COVID-19 ကိုရိုနာရောဂါကူးစက်မှုလုံးဝမရှိသေးပေမဲ့ရောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားပါတယ်။တန်တရားနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုအခုလ20ရက်နေ့ကစပြီးမြန်မာနိုင်ငံထဲမှာပဲစစ်ဆေးအတည်ပြုလာတာပါ။အခုလိုစစ်ဆေးအတည်ပြုနိုင်မှုအတွက်လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလုံလောက်အောင်စုထားပြီးလက်ရှိအချိန်မှာဓာတ်ခွဲနမူနာပေါင်း1000ချို့ကိုစစ်ဆေးနိုင်မှုအတွက်အဆင်သင့်ဖြစ်နေပြီလို့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကပြောပါတယ်။
အမားတို့ကတော့စစ်ဆေးနဲ့ reagent တွေကိုအလုံးလောက်အောင်စုထားတယ်။နောက် PPE ပေါ့နော်။အဓိကအမားတို့ကဟိုဒီတိုင်းကင်တွဲလို့မရတဲ့ကြောင့်မလို့ personal protective equipment PPE ကိုအပြည့်အစုံဝတ်ပြီးတော့မှကင်တွဲရတဲ့ကြောင့် PPE တွေကိုစုထားပါတယ်။ sample run ပို့လဲဟိုလက်ရှိမှာတော့အဲဒီ case ပေါင်းပေါ့နော်1000ကျော် run နိုင်အောင်အမားတို့လက်ထဲမှာ reagent တွေရှိနေပါတယ်ဟုတ်။
ကျမရင်းနဲ့အာကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျမရင်းနဲ့အာကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးကျမရင်းအသိပညာပေးနှူဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း36နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 25ရက်မနက်ပိုင်းစရင်အရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့သေဆုံးသူ4ဦးရဲ့စာရင်းကိုပါထည့်ထွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,900 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ
်။မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုသတိနဲ့စောင့်ကြည့်နေတဲ့အခြေအနေကိုစုစုပြောပြသွားတာပါရှင်။အခုလိုကဘာတလွားနဲ့ဒေသရင်းတွေမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံပြည်ရင်ဒုတိယအဆိုးဆုံးကူးစက်ခံနေရတဲ့တောင်ကိုရီးယားအပါအဝင်အီတလီ၊အီရန်စတဲ့နိုင်ငံတွေကိုကြည့်ရင်ဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလာတဲ့သူတွေဒါမှမဟုတ်တရုတ်ကပြန်လာတဲ့သူတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုတွေ့ခဲ့ရတယ်လို့ကူးစက်ရောဂါအထူးကဒေါက်တာဇေယာသက်ကပြောပါတယ်။လူလူချင်းကူးစက်တဲ့ COVID-19 ကိုဒီတိတိယောက်ယောက်ထိမ့်ချုပ်နိုင်မဲ့နီလန်းရဲလို့ဘာတွေရှိမလဲ။တခြားရာသီတုတ်ကွေးအမျိုးအစားနဲ့ယောဂါလက္ခဏာဘလို့ကွာခြားသလဲ။ဒီအကြောင်းကိုဒီ VOA ကနေပြီးတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဆေးဝါးကုသမှုဌာနကဒုတိယဥက္ကဋ္ဌကုသယောဂအထုကုဒေါက်တာဇေယာသက်ကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။တောင်ကိုရီးယားကိုပြီးတော့ကျွန်တော်တို့ကခေါ်တာ Second Epicenter လို့သတ်မှတ်လိုက်တာပေါ့နော်။ဒီမြို့အသေးသေးလေးနှစ်ခုမှာမြို့သေးရဲဆိုပေမဲ့လည်းဟိုကျွန်တော်တို့ပမာနိုင်ငံရတွက်လို့ရှိရင်တော့ပကူတို့ပြည်တို့နေရာမျိုးပေါ့နော်။ဆိုတော့အဲ့လိုနေရာမှာလူပေါင်းအခုဆိုရင်တော့900နီးပါးလောက်ထိဖြစ်သွားပြီးတော့သေတဲ့လူက900လောက်ရှိပြီဆိုတာ confirm သူတို့လုတ်လာရပေါ့လေတရုတ်ပါတော့ဟုတ်တယ်တောင်းနဲ့ချီပြီးတော့ infected ဖြစ်ပြီးတော့ထောင်နဲ့ချီသေတယ်ဒီမှာ900ကျော်အခု900နီးပါးကတ်လာတယ်900ယောက်သေတယ်ဆိုတော့ဒါတော်တော်လေးကိုစိုးရိမ်စရာအကြောင်းအရာတစ်ခုဖြစ်တယ်ဘာကြောင့်ဒီလိုကူးစလဲပေါ့တရုတ်ပြည်အနေနဲ့တဆင့်တောင်ကိုရီးယားကိုရောက်သွားတယ်လေပေါ့ဆိုတော့ဒီ Wuhan area မှာလူပေါင်းမြောင်များစွာနိုင်ငံပေါင်းမြောင်များစွာနိုင်ငံသားတွေရှိနေပါတယ်။ဘာလို့ဆိုတော့အလုံးတရာမှာအဆင်ပြေတဲ့နေရာကြီးတစ်ခုဖြစ်နေတာ哦။ဆိုတော့ကိုရီးယားတွေဒီတရုတ်တွေနဲ့အများကြီး business လုပ်တဲ့လူတွေဖြစ်ပါလိမ့်မယ်။ဆိုတော့အဲ့ဒီအခုကိုရီးယားဖြစ်တဲ့ကိစ္စတော့အခုလောလောဆယ်မှာ epidemiology data မထွက်လာသေးပါဘူး။ကျွန်တော်တို့သိတဲ့တစ်ချက်ဒီ church မှာသွားပြီးတော့ connection ရှိတယ်ဆိုတာပဲကျွန်တော်တို့သိတာပါ။
ကူးစက်ခံရသူကသူကယောဂလက္ခဏာမပြပဲကူးစက်ခံနေရတယ်ဆိုတော့ဒါပေမဲ့အဲ့တော့တကယ်တမ်းဒီကူးစက်မှုအခြေအနေပေါ့နော်တောင်ကိုရီးယားပဲဖြစ်ဖြစ်ဒီကူးစက်ခံနေရတဲ့နိုင်ငံတွေရဲ့အခြေအနေကြည့်လို့ရှိရင်ဟိုပါပေါ့အယမ်းမြန်ဆန်ပြီးတော့ဟိုတည်ဆုံးသူတွေလည်းရှိတဲ့ခါကျသူ့ရဲ့ယောဂလက္ခဏာအတိအကျကိုရောဆရာတို့ဆေးပညာလောကမှာသိရပြီလား
ယောဂလက္ခဏာအတိအကျတော့အခုချိန်တည်းကတော့ဒီယောဂနှစ်ခုဒီ influencer နဲ့ဒီဟာနဲ့ဒီ corona covid-19 နဲ့ပုံမှန်အဖြစ်အတူတူပဲဘယ်လိုမှခွဲလို့မရအောင်ကျွန်တော်တို့ကြည့်ရလို့ရှိရင်ဆိုတော့ကျွန်တော်တို့ခွဲလို့ရတာတစ်ချက်ပဲရှိတာအခုကကျွန်တော်တို့ဒီလူနာတယောက်ကိုကျွန်တော်စေခံမှာလာတယ်ဒါမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကမေးတာ travel history နောက်ပြီးတော့ဒီလို exposure ဖြစ်နိုင်တဲ့လူတွေရှိသလားပေါ့နော်ဒါမျိုးပဲကျွန်တော်တို့ကမေးတာပေါ့လေအဲ့လိုမျိုးခွဲလိုက်တာပေါ့လက္ခဏာရတော့ဘယ်လိုမှခွဲလို့မရပါဘူးနောက်တစ်ခုကျွန်တော်တို့သိတဲ့တစ်ချက်ကဒီယောဂါဒီ SARS ဆိုရင်တော့လူတွေသိကြတယ် severe illness ဖြစ်တဲ့ disease နဲ့ကွာတဲ့တစ်ချက်က ဆိုတော့ upper respiratory tract မှာရှိတဲ့ဖြစ်တဲ့ကြောင့်ကုမိုးကမြန်နိုင်တယ်အရင်မြန်ပါ
ဒီကိုရိုနာဗိုင်းရပ်စ်ပိုးကလေရနေပေါ့နော်အခုကလူလူချင်းကူးတယ်ဒါပေမဲ့ဒီလေရနေလဲကူးတယ်ဆိုတာမျိုးဟောဖြစ်လာပြီလားရှင
်အဲကျွန်တော်တို့လက်ရှိအခြေအနေအထိကတော့လေရနေတစ်ဆင့်ကူးတယ်ဆိုတော့ airborne transmission တော့ကျွန်တော်တို့ကုတ္တတိကိုတော့ဘယ်သူမှ confirm မလုပ်သေးပါဘူး expert opinion နေလဲအများကြီးသူတို့စမ်းသပ်နေတဲ့အရာတော့ကျွန်တော်လေရနေကူးတယ်ဆိုတာ flu လိုဟာမျိုးပေါ့လေ flu လိုဟာမျိုးဆိုလို့ရှိရင်တော့ဟိုရှိသမျှဟာတွေအကုန်လုံးက case တွေကဝုန်းငနေတခါလေပုံးဆိုပြီးပေါ်ချလာတယ်မှာဒါမျိုးပေါ့နော်ဆိုတော့အခုကတော့ကိုရီးယားမှာဖြစ်လာတော့မှဒီလိုမျိုးလေးနှစ်ခုမှစပြီးဖြစ်တယ်အီတလီမှာဖြစ်တယ်နော်သန်အီတလီမှာဖြစ်တယ်ဒီတရုတ်လူမျိုးတွေရာနေပဲတစ်ဆင့်ကူးလာတာလားလေထဲကနေကူးလာတယ်လို့တော့ဒီနေ့ဒီချိန်ထိ including WHO ပေါ့နော်မကြေညာသေးပါဘူ
းအဲ့တော့အဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်တဲ့ပုံစံပေါ့နော်တရုတ်နိုင်ငံမှာဆိုသူတို့ကဒီမျိုးတွေအိမ်တွေအကုန်လုံးကိုသူတို့ကပိတ်လိုက်တာပေါ့နော်အကုန်လုံးဘယ်သူမှမထွက်ရဘူးဒီလိုထိန်းချုပ်တဲ့ပုံစံမျိုးကိုတခြားအခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတဲ့နိုင်ငံတွေဒီလိုမျိုးထိန်းချုပ်လာမဲ့အလားအလာတွေရောဘယ်လိုရှိလဲရှင
်ဒီကိုရိုနာဒီလူကနေလူကိုတစ်ဆင့်ကူးရဲဆိုပြီးတော့ principle လက်ကင်ထားသေးရတော့ဒါအကောင်းဆုံးနည်းလမ်းquarantine လုပ်ခြင်းဒီအကောင်းဆုံးနည်းလမ်းတစ်ခုပဲလို့သတ်မှတ်လို့ရပါတယ်မှာ။ဘာဖြစ်လို့လဲဆိုတော့ vaccine ဆိုတာမပေါ်သေးပါဘူး။ okay ဆေးဆိုတာလည်းမပေါ်သေးပါဘူး။ okay လူတွေသုံးကြတယ်ဆေးတွေသုံးကြတယ်ဆိုတော့တရုတ်ပြည်မှာဒါ experimental လုပ်နေကြတာပါ။ဘယ်သူမှတရားဝင်ထုတ်ပြန်ခြင်းမရှိပါဘူး။ဆိုတော့ဒီ vaccine ပေါ်မှသာလေရောဂါတစ်ခုကိုကောင်းကောင်းလေးထိန်းလို့နိုင်ပါပါ။ဆေးပေါ်ယုံနဲ့တော့ထိန်းရတာတခါလေးခက်ပါလေ။ဒီတရုတ်ပြည်မှာသူတို့ဒါကြောင့်မို့ကျွန်တော်တို့သုံးတဲ့စကလုံးလိုမျိုးပေါ့နော် blanket isolation လို့မှာပြောလုပ်ချလိုက်တာတမျိုးလုံးသူတို့ပိတ်ချလိုက်တာဟိုတစ်ဖက်တစ်လမ်းကြည့်လို့ရှိရင်တော့ဒီ US ဆိုထားပါတော့နော် European country တွေမှာလုပ်ဖို့ချန်စာတော့ဒါမျိုးကခက်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တခြား aspect တွေကနေမကြိုက်တဲ့လူတွေအများကြီးရှိပါလိမ့်မယ
် American New York ဆေးဝါးကုသဌာနကဒီဒုတိယဥက္ကဋ္ဌဒေါက်တာဇေယသက်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာအနှံ့မှာပြန့်နှံ့မှုတိုးလာနေတာကြောင့်ကမ္ဘာနိုင်ငံတကာ stock ဈေးကွက်တွေရိုက်ခတ်ပြီးတော့ဒီ stock ဈေးတွေလည်းအတော်လေးကိုထိုးကျသွားပါတယ်။တရုတ်နိုင်ငံနဲ့ယောဂပိုအဆိုးဆုံးကူးစက်ခံရတဲ့တိုင်းပြည်တွေမှာယောဂထိန်းချုပ်နိုင်ရေးဆောင်ရွက်ချက်တွေကြောင့်လည်းကုန်ထုတ်လုပ်မှုကိုထိခိုက်တာတွေခရီးသွားလုပ်ငန်းနဲ့တခြားအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်တာတွေရှိနေပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကကမ္ဘာကပ်ယောဂသဘောမျိုးဖြစ်လာနေတဲ့အချိန်မှာပဲကမ္ဘာစီးပွားရေးအပေါ်မှာဘယ်လိုသက်ရောက်မှုရှိလာသလဲ VOA သတင်းတောက်အဒီတာဒန်နယ်လာရီပေးပို့ထားတဲ့သတင်းကိုကိုသားညုံဦးကပြောပြမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်ဟာအရှေ့အလယ်ပိုင်းနဲ့ဥရောပဒေသအထိပြန့်နှံ့လာခြင်းမှာပဲအမေရိကန်ဥရောပအာရှတလွှားကစတော့ဈေးကွက်တွေကိုအတော်လေးထိခိုက်သွားခဲ့ပါတယ်။ဒီဗိုင်းရပ်စ်ကြောင့်ကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာနိုင်တဲ့အတွက်စတော့ဈေးကွက်တွေမှာပါရိုက်ခတ်မှုဖြစ်လာတယ်လို့ American Enterprise Institute က Desmond Lordman ကပြောပါတယ
်။ The market is now coming to recognize
ယောဂကူးစက်မှုကအမြင့်ဆုံးအခြေအနေကိုရောက်လာပြီဆိုတော့ဈေးကွက်မှာရိုက်ခတ်မှုဖြစ်လာပါတယ်။ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာထုတ်ကုန်လုပ်ငန်းတွေကိုထိခိုက်တာအပြင်ခီးသွွားလုပ်ငန်းတွေကိုလည်းရိုက်ခတ်လာတာအဲ့ဒီကနေအားလုံးကိုတည့်ရောက်မှုရှိလာတဲ့သဘောပါပဲ
အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကြောင့်အာဏာပိုင်တွေဘက်ကလည်းယောဂထိန်းချုပ်ရေးတွေနဲ့အသွာလာကန့်သတ်မှုတွေလှုပ်လာပြီးတော့အဲ့ဒီကနေကုန်သွယ်ရေးကိုပါထိခိုက်လာစေပါတယ်အထူးသဖြင့်တော့ကမ္ဘာဒုတိယစီးပွားအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကုန်သွယ်ရေးကိုထိခိုက်နေပါတယ
် What we have in China is a situation where 150 million
ဟုတ်ဆိုရင်တရုတ်ပြည်မှာလူရေတန်း150ကိုသွာလာပိတ်ပင်ကန့်သတ်ထားလိုက်ရပါတယ်ဒါကြောင့်နှစ်တကူမှနေပြန်တဲ့လူတွေအနေနဲ့သူတို့ရဲ့လုပ်ငန်းခွင်တွေကိုမပြန်နိုင်တော့ပါဘူ
းအခုလက်တလောစီးပွားရေးကုမ္ပဏီတွေကဒီတန်းကိုခံရရတယ်လို့မကြခင်ကြရင်တော့အခြားစားသုံးသူပြည်သူတွေကိုပါသိရောက်မှုတွေရှိလာမယ်လို့ bankrate.com က Mark Hamrick ကပြောပါတယ
် We're going to see real economic impacts from this outbreak we've already seen
ကူးစက်မှုတော့တကယ်စီးပွားရေးတန်းကိုမြင်ကြရတော့မှာပါအခုတွေကြုံနေရပါပြီဥပမာဆိုတော့ iPhone ထုတ်လုပ်မှုတွေကိုမကြခင်မှာထိခိုက်တရားမှုတွေရှိလာမယ်လို့ Apple ကပြောနေပါပြီ
။တချို့ကတော့စီးပွားရေးကိရဲ့ပြင်းလာမယ်ဆိုတာကိုလက်ခံပေမဲ့ရည်တူပါပဲလို့သုံးသပ်ပါတယ်။ Mark Hamrick ကတော့အခုလိုမျိုး Coronavirus ဟာ Hurricane လို့ပါပဲတဲ့။ပြီးသွားရင်တော့ပြန်ကောင်းလာပြီးတော့တဖြည်းဖြည်းပုံမှန်ပြန်ရောက်သွားမယ်လို့ဆိုပါတယ
်။ For investors who are only focused on the short term, these are very real impacts.
ရည်တူဤမှန်းနဲ့ရင်းနှီးမြှုပ်နှံသူတွေအတွက်တော့တကယ်ကိုထိခိုက်မှုရှိမှာပါ။အလယ်လက်နဲ့ရေရှည်အတွက်မှန်းသူတွေကတော့ဒီအခြေအနေထက်ကျော်ပြီးကြည့်ကြမှာပါ။
သူတည်းဒက်စပွန်လော့ဒ်မန်ကတော့တရုတ်နိုင်ငံမှာအတော်ကြာတဲ့အထိကိုရိုက်ခတ်မှုတွေရှိအောင်မယ်လို့သူကယူဆပါတယ်။စီးပွားရေးကုမ္ပဏီတွေအနေနဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုတရုတ်ကပဲမှီနေလို့မဖြစ်တော့ဘူးဆိုပြီးတော့ယူဆလာကြမှာပါတဲ့
။ Companies will
draw lessons from this experience.
ဒီဝိုင်းကုမ္ပဏီတွေကဒီဖြစ်ပြည့်တွေ့ကြုံကနေသင်ခန်းစာတွေယူကြမှာပါကျွန်တော်ထင်ကတော့တရုတ်ရဲ့ရေရှည်စီးပွားရေးကိုပါထိခိုက်သွားနေပါလေဒါနိုင်ငံခြားချင်းပြည်ပြုံတယ်မှုတွေကိုဆွဲဆောင်မှုကောင်းတဲ့အခြေအနေမဟုတ်ပါဘူ
းကိုရိုနာဗိုင်းရပ်စ်လိုမျိုးနယ်နိမိတ်စီးတွေကိုဖြတ်ပြီးတော့တကမ္ဘာလုံးကိုစီးပွားရေးအရအနှောက်အယှက်ပြုတဲ့ယောဂပိုးကမ္ဘာမှာထပ်ပြီးတော့ကျုံ့ကောင်ကျုံ့နိုင်ပါတယ်ဒါကြောင့်လည်းပဲအခုယောဂစကူးဆက်မှုတွေကနေပြီးတော့တိုင်းပြည်တွေစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့ဘလို့သင်ခန်းစာထုတ်ယူကြမလဲနောက်ဖြစ်လာနိုင်သေးတဲ့အခုလိုမျိုးအကျက်တဲအစိုးကြီးတွေကိုကမ္ဘာစီးပွားရေးကဘလောက်ထိကျဉ်းကျဉ်းခံနိုင်မလဲဒါတွေကတော့စဉ်းစားရမယ့်အချက်တွေဖြစ်တယ်လို့သူသတိတွေကပြောပါတယ်ခင်ဗျာ
ကိုတာညုံပြောပြခဲ့တာပါရှင်ညနေခင်းသတင်းအချင်းချုပ်ကိုနားမစင်ခင်မှာအခုမကြခင်နိုင်ပိုင်းအတွင်းမှာထုတ်လွှင့်ပေးမယ့်တိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပါစေရှင်
ရရှိမှာ2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြောင်းစုလွှတ်တော်ကိုတင်သွင်းထားပြီးတော့အခုဒီရပိုင်းအတွက်မှာပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်။အနာရ NLD ပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲ။အခုဒီတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်မှာမလား။အခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ညကုန်းနိုင်ခွဲမှာထုတ်လွှင့်ပေးမဲ့ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။ဒီညပိုင်းစီစဉ်တွေမှာတော့ဒီထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်အမေရိကန်နိုင်ငံရေးနဲ့ဒါရိုက်လေးလိုက်ဆွေးနွေးကအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။လိုင်းတိုမီတာ25 kHz 11969လိုင်းတိုမီတာ32 kHz 9303ညလိုင်းတိုမီတာ58 kHz 5885ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင်
အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟာဟိုစနီမူဘရက်အသက်62နှစ်အရွယ်မှာကွယ်လွန်သွားပါပြီ။သူကွယ်လွန်ချောင်းကိုတော့နိုင်ငံပိုင်ရုပ်မြင်သံကြားကဒီကနေ့ပဲကြေညာတာပါ။မစ္စတာမူဘရက်ဟာအီဂျစ်နိုင်ငံကိုနှစ်ပေါင်း30နီးပါးအုပ်ချုပ်ခဲ့တာဖြစ်ပြီးတော့2011ခုနှစ်မှာတော့သူ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေ18ရက်ကြာအပြင်းထန်ဖြစ်ခဲ့ပြီးအာနာကနေဖယ်ရှားခံခဲ့ရတာပါ။အီဂျစ်လက်တက်မှာတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာလီတက်အကြီးအကဲတာဝန်နဲ့ဒုတိယကာကွယ်ရေးဝန်ကြီးတာဝန်တွေကိုလည်းထမ်းဆောင်ခဲ့တဲ့သူဖြစ်ပါတယ်။1985ခုနှစ်သမ္မတအန်ဝါဆဒက်လက်ထက်မှာဒုသမ္မတဖြစ်လာခဲ့ပြီးတော့သမ္မတဆဒက်အစ္စလာမစ်အစွန်းရောက်တွေရဲ့လှုပ်ကြံတပ်ဖြတ်မှုကြောင့်1981ခုနှစ်အောက်တိုဘာလမှာတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းမှာတော့မစ္စတာမူဘရက်အီဂျစ်နိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသရင်းတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်တဲ့သူတွေကျိုးလာနေပြီးတော့ဒီအခြေအနေကြောင့်ပဲကမ္ဘာတဝန်းအဆုရှိရာဈေးကွက်တွေလည်းအကြီးအကျယ်ကျဆင်းသွားပါတယ်။အဆုရှိရာဈေးတွေကျဆင်းသွားတဲ့အချိန်ထဲမှာပဲဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာသန်းပေါင်း2500ရန်ပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုထားပါတယ်။ဂျပန်အဆုရှိရာဈေးတွေကတော့ဒီကနေ့မှာနှစ်ရက်ဆက်တိုက်အရှုံးပေါ်ခဲ့တာပါ။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့သေဆုံးတဲ့သူ82ဦးနဲ့ကူးစက်ခံရတဲ့သူ908ဦးထက်တိုးလာတာကြောင့်ဒီဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ပွားတဲ့လွန်ခဲ့တဲ့2လကစလို့အခုဆိုရင်နိုင်ငံအတွင်းမှာသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရတဲ့သူ9500ကျော်သွားပြီဖြစ်ပါတယ်။တရုတ်နိုင်ငံပြင်ပမှာကူးစက်မှုတွေကတော့တရုတ်နိုင်ငံမှာအဆိုအားတောင်ကိုရီးယားနိုင်ငံမှာအဆိုအားဆုံးရှိနေပါတယ်ရှင်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့တက်စတာဝင်းဒီရက်ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.